ကျန်တော့ဝိမေပါတမရကာကွယ်ဦးစီးကျော်ဘုကျော်မှုကြီးမေအောင်လိုင်အနေနဲ့လာမယ့်နှစ်မှာအနာရှိမရှိဘူးပေါ့ပေါ့ကြာနေကတမရတဲ့င်းစာရှင်လင်းပွဲတဲ့မိခဲ့ရမှာတမရပြန်ချရေးဖွဲ့ကထဘုကျော်စောမင်းထွန်းကဥပဒေတိုင်ဖြစ်မှာပါလို့ဆိုလိုက်တာကဘလို့အဓိပ္ပာယ်ထပ်ပြီးအရေးပါတာကိုသူ့တည်တည်တူးနဲ့တမရရရှိဝန်ကြီးဟောင်းတူးကိုမေးထားပါတယ်
ဒီဥပဒေတိုင်းဆိုရမှာဘယ်အမိဥပဒေကိုရည်ညွှန်းမှမရှင်းဘူးလို့အခုလို့ရှင်းပြပါတယ်။အကြံထောက်ပံ့ကနေပြင်ရင်နိုင်ယူမယ်ဆိုတဲ့ဟာကိုရည်ညွှန်းပြီးတော့ဥပဒေကြီးပြောနေကြတာမျိုးအခုကြောင့်လည်းဥပဒေကိုပြောရင်တက်မလို့အရာရှိကလိုအပ်တယ်ဆိုရင်တက်ပြီးတော့မှတန်တူပြီးတော့တောင်းထားဆောင်ရရတယ်။နိုင်ငံရေးလေလာသုံးသပ်သူပြန်ချိုင်းဝင်ကြီးဟောင်းဦးရဲထွက်ကလည်းဒီတက်တန်းပေါ်အမိဥပ
င်းက65နှစ်ကြီးတော့ဝန်ထမ်းဆောင်ဝင်ရှိတယ်ဆိုတာပါပါတယ်ဒါမဲ့1984ခုနှစ်ကထုတ်ထားတဲ့ကကနာကောင်စီအမိန့်တစ်ခုရှိသေးတယ်အဲ့ဒီအမိန့်ကတော့ဒီစစ်မှုထမ်းလိုအပ်လို့ရှိရင်တစ်နှစ်စီတက်တန်းတိုးလို့ရတယ်ဆိုတဲ့အမိန့်လည်းရှိတယ်အဲ့တော့ဗိုလ်ချုပ်ဦးသန်းရွှေကနောက်ဆုံးအချိန်ထိအဲ့ဒီကကနာကောင်စီအမိန့်ရနှစ်စဉ်တက်တန်းတိုးတော့ပေါ့
အဲ့ဒီတော့ဒီအမိန့်ဥပဒေကြောင့်ရအနားယူခြင်းလည်းရတယ်မယူခြင်းလည်းရတယ်ဆိုတဲ့သဘောမျိုးလားလို့မေးရမှာဦးရဲ့ထွက်က
ဟုတ်ကဲ့ဟုတ်အဲ့ဒီခုလုံးခြိုက်တာသူလို့ရတဲ့သဘောမှရှိပါတယ်
အဲ့ဒီတော့ကာကွယ်ဦးစည်းချုပ်အနေနဲ့နာမနာကိစ္စကိုစဉ်းစားရမှာဘလို့အဓိကချက်တွေပေါ်မူတည်နိုင်ပါလဲလို့မေးရမှာကိုရဲမျိုးဟင်းက
ဒါနဲ့အစိုးရအဖွဲ့ဖွဲ့ကြီးကြီးချင်းတွေလည်းကြည့်မြင်စတယ်အဲ့တော့ဆိုင်ကဘာပြောရရှိတဲ့အချိန်မှာသူ့ရဲ့အမျိုးသားဘလို့ချန်ခဲ့မျိုးဆိုရင်ဟာဒီ ICC တို့ ICJ တို့ကလည်းဖိအားတွေနဲ့ရှိနေသေးတယ်ပေါ့
ဒါပေမဲ့ဦးရဲ့ထွက်ကတော့တိပဖိအားထက်ပြည်တွင်းစိုးရိမ်မှုကပဲအဓိကကြားနိုင်တယ်လို့အသုံးသတ်ပြပါတယ
်ပြည်တွင်းနိုင်ငံရေးအခြေအနေနဲ့တော်တမလို့ရဲ့လူသားနိုင်ငံကြီးမှာပါဝင်တဲ့ခန်းကဏ္ဍကိုဘယ်လိုဆက်ကောင်းထည်ပေါ်မလဲဆိုတဲ့အချက်တွေကလည်းအဓိကအဆုံးဖြတ်တော်လိမ့်မယ်အဓိကအပြည့်ငင်းချင်းလုပ်ငန်းရှင်နဲ့ဖွဲ့စည်းပုံခြေခံဦးတွေပြင်ဆင်လုပ်ငန်းတွေမှာတမလို့ရဲ့အဓိကစိုးရိမ်ချက်ကတော့ခွဲထွက်ရေးပြည်အောင်စုပြိုကွေးရေးကိုဥတည်သွားမဲ့ကိစ္စတွေမဖြစ်ဖို့ပေါ့
အဲ့ဒီတော့အခုအချိန်နေမှာဒီစိုးရိမ်ရတဲ့အနေအထားရှိပါလားလို့မေးရမှာဦးရဲ့ထွက်က
NLD ပါတီကအရင်2015တောင်မှပို့ပြီးတော့မှအများစုရတာတဲ့အတွက်ကြောင့်မလို့သူတို့ရဲ့နိုင်ငံရေးအာဏာကိုပို့ပြီးတော့မှတုံးချလာမဲ့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးနယ်ပယ်ထဲမှာတိုင်းရင်းသားပါတီတွေရဲ့ခန်းကဏ္ဍကိုချဲ့ထွင်မှုစူးစမ်းတာမှာအခုရေတောက်ပေါ်မှာမအောင်မြင်တဲ့သဘောဖြစ်တော့တဲ့မှာတချို့ဆရာထက်တာမှုလွန်ခဲ့နေတဲ့လူတွေကလက်နက်ကင်ဘက်တွေကိုပို့ပြီးတော့အားသာသွားတဲ့လက်နက်ကင်ဖွဲ့စည်းတွေမှလည်းနိုင်ငံရေးပေါင်ကိုချဲ့လို့ရပါမလားဆိုတော့စိတ်ကြီးဝင်လာနိုင်တာပေါ့ဒီလိုငင်းငင်းကမှတော်တော့အကျိုးတက်ရောက်တယ်အဲ့တော့အဲ့ဒီနှစ်ခုကိုကင်တော့ထိန်းသိမ်းဖို့ကခုမှစပြီးတော့တက်မလို့ကအဥစုတာဝန်ယူသူကလုံနိုင်သွားရှိမလားဆိုတော့တက်မလို့ဘက်ကစဉ်းစားနေတဲ့ချက်လို့ကျွန်တော်ထင်ပါတယ
်ခုလိုအချိန်တွေမှာတက်မလို့ဘက်ကရောအစိုးရဘက်ကပါရှေ့ရေးစိုးရိမ်မှုတွေရှော့ချနိုင်ပြီးပုံမှန်ပူပေါင်းဆောင်ရွက်နိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့ဆက်မရမှာဦးရဲ့ထွက်ကဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဟန်တာနေတဲ့ပုံမှန်59စာလုံးပေါ်တက်မလို့ကဘယ်လိုသဘောထားမလဲနဲ့တက်ဘက်ကနိုင်ငံရေးဥဆောင်မှုကိုအာမခံမဲ့ဖွဲ့စည်းအုပ်ချုပ်ပုံတဲကအခြေခံမူပုံမှန်6နဲ့လွတ်တော်တဲ့မဲ85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်နိုင်တဲ့ပုံမှန်436ပေါ်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကဘယ်လိုသဘောထားမလဲပေါ်မူတည်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီပေါ်နှစ်ဖက်ဘလို့ညီနိုင်ချေရှင်းတင်ပါလေလို့မေးရမှာဦးရဲ့ထွက်ကပဲ
တစ်ဖက်က59ဆောင်းနဲ့ဘလို့လိုက်လျောမယ်ဆိုရင်တစ်ဖက်ကလည်းကျွန်မကတမ်းတော်ရဲ့အမျိုးသားနိုင်ငံရေးနဲ့ပတ်သက်ပြီးအာမခံတဲ့အချက်အချက်ကိုနောက်ဘယ်နှစ်တွင်းထိသူထားမလဲဆိုတာမျိုးနဲ့ပုံမှန်နေတဲ့စကားပြောကြမှာရမယ်အခြေအနေမျိုးရှိပါ
တကယ်တော့အခုလိုတက်ထိပ်ပိုင်းနဲ့ဆွေရထိပ်ပိုင်းခေါင်းဆောင်နှစ်ဦးရွေးကောက်ပွဲအပြီးအ мян ဆုံးတက်ဖို့အရေးကြီးနေတာကိုနိုင်ငံတကာဘက်ကတိုက်တွန်းနေချိန်မှာဒီကာကွယ်ရေးဦးစီးချုပ်တက်တန်းကိစ္စပြောဆိုမှုတွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမြမ